COVID-19 ကာယောဂါရဲ့ရိုက်ခတ်မှုတွေကြောင့်ကမ္ဘာနိုင်ငံအသီးသီးမှာဒီမိုကရေစီခွင့်ရေးချိုးဖောက်မှုတွေပုံများလာတယ်လို့ဒီမိုကရေစီလုပ်ငန်းလက်ပတ်မှုတွေအပေါ်မှာလည်းထိခိုက်မှုတွေရှိနေတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့က2020ပြည့်နှစ်အတွက် Lockdown ကာလ Democracy Democracy and the Lockdown ဆိုတဲ့ကောင်းစဉ်နဲ့အထူးစီရင်ခံစားထုတ်ပြန်ပြီးအခုလိုပြောလိုက်တာပါ။ကမ္ဘာတဝန်းကနိုင်ငံအစိုးရတွေကရွေးကောက်ပွဲရွှေ့ဆိုင်တာသတင်းသမားနဲ့ဝေဖန်သူတွေကိုစိတ်စိတ်ပေါင်းအောင်လုပ်တာနဲ့လူ့ကိုယ်ရေးနဲ့လူလူကြမ်းပါရေးကိစ္စတွေအတွက်တာဝန်ခံမှုကိုအားနည်းစေအောင်လုပ်တာတွေမှာ COVID-19 ကအကာအကွယ်ပေးသလိုဖြစ်နေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်။လူလူကြမ်းပါရေးကိုအကြောင်းပြပြီးကမ္ဘာနေရာတိုင်းကအုပ်ချုပ်သူအစိုးရတွေကအာဏာအလွှဲသုံးစားပြုနေတယ်လို့ COVID-19 ကိုအခွင့်အောင်းယူပြီးဒီမိုကရေစီနဲ့လူ့ကိုယ်ရေးကိုအင်အားချိနေအောင်လုပ်နေတယ်လို့လည်း Freedom House အဖွဲ့ဥက္ကဋ္ဌ Michael Ivramovich ကပြောပါတယ်။အစိုးရအာဏာကိုအလွှဲသုံးစားလုပ်ပြီးထွေထွေရွေးကောက်ပွဲကိုရှေ့ဆိုင်ထားတဲ့နိုင်ငံ69နိုင်ငံရှိတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်ခင်ဗျ။